Welcome to the Voice of America in Burmese.
Minglawashin, Vio American Diana Tasakunakuni, Malasa Chaya, Jadabrin, Yanni, Chanai, Wagani, Kunanai, season ago, American Giranzu, Mura, Washington, Tisigani, Taya, Tolan, Binivabi, Lindomita, Sachal, Sakun, and Nasangarugani, Payu Nasin, and Marishin.
ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်ကျွန်တော်အောင်လွင်ပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတတော်နဲ့ထရမ့်ကလူဝင်မှုကန့်တတ်တဲ့ဥပဒေသေးအတွက်လိုအပ်ရင်တရားရုံးချုပ်ထိဥပဒေကြောင်းရင်ဆိုင်မယ်အကြောင်းပြောကြားလိုက်ပါတယ်မြန်မာနိုင်ငံခိုင်ပြည်နယ်တွင်ကလူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေနဲ့ပတ်သက်လို့တည်ကြလွတ်လပ်တဲ့စုံစမ်းစစ်
ာလက်နက်ကန်တစုကကုန်တင်ကားတွေကိုရပ်တန့်စေပြီးငွေကြေးကောက်ယူသွားတဲ့အကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ်
။ဟိုဂျူပီတာကားဟိုအိမ်မှာတော့ကားဘင်းကိုဟိုဘောတန်းနဲ့ပြဖောက်ပြီးတော့မှလမ်းပိတ်ထားတာပေါ့။ဒါတော့ဟိုလည်းပါတယ်။ဖေရီကားလည်းပါတယ်။ဆက်လက်ဘင်းကားလည်းပါတယ်။
အရသာဆွေရလက်ထက်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်လက်ရှိထိန်းသိမ်းခံရသူပေါင်း300နီးပါးရှိနေပြီးပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာ60ကျော်ဖမ်းခံခဲ့ရတဲ့အကြောင်းကိုလည်းနှာစင်ကြားရမှာပါ။မွန်ပြည်နယ်တွင်းကတရားတစင်းကိုဘိုးကျော်အောင်ဆန်းအမည်ပေးဖို့ပြည်သူ့လွှတ်တော်ကမဲခွဲဆုံးဖြတ်မှုအပေါ်မှာမွန်တိုင်းရင်းသားတွေဘက်ကဘယ်လိုသဘောထားသလဲဆိုတာကိုလည်းထုတ်လွှင့်ပေးပါမယ်။အမေရိကန်အစိုးရရဲ့အသုံးစရိတ်ရထားချက်မှာနိုင်ငံတကာကိုအကူအညီပေးနေတာတွေရှော့ကျဖြတ်တောက်မဲ့အစီအစဉ်ပေါ်မှာရှုမြင်သုံးသပ်ချက်အစုံကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရေဆုံတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူဝင်မှုကန့်သတ်တဲ့ဥပဒေသေးစတင်တက်ဝင်ပြီးနိုင်ပိုင်းကြာဗိုလ်တူးနေမှာပဲဟာဝိုင်မှာရှိတဲ့ပြည်သူတရားသူကြီးတူကဆိုင်းငံ့လိုက်တဲ့အတွက်လိုအပ်ရင်တရားရုံးချုပ်ထိဥပဒေကြောင်းရရင်ဆိုင်သွားမယ်အကြောင်းဒေါသထွက်နေတဲ့သမ္မတကပြောကြားလိုက်ပါတယ်
။ I was elected to change our broken and dangerous system.
မြန်မာပြည်သူတွေကလည်းအတွက်တိုင်းပြည်ကိုဝင်ထွက်သွားလာမှုတွေပေါ်သမ္မတတူအနေနဲ့ထိချုပ်ပိုင်ခွင့်ရှိပြီးတရားသူကြီး Derek Watson ရဲ့ဆုံးဖြတ်ချက်ဟာတရားရေးစနစ်မှာလုတ်ပိုင်ခွင့်ပေါ်ကျော်လွန်ဆောင်နေတဲ့နမူနာတစ်ခုဖြစ်တဲ့အကြောင်း Tennessee ပြည်နယ် Nashville မြို့ကမင်းကွန်းမှာသမ္မတ Trump ပြောဆိုသွားတာပါ။ပြည်သူတရားသူကြီး Watson ကတော့ Hawaii ပြည်နယ်ရှင်းနေချုပ် Doc Chin ကတရားဆွဆူခဲ့တဲ့အမှုကိုအနိုင်ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြည်နယ်ရှင်းနေချုပ်ကတော့မွတ်စလင်အများစုနေထိုင်ရာနိုင်ငံပေါင်း6နိုင်ငံကခီးသွွားနေတဲ့ဒုက္ခသည်တွေကိုပြည်ဝင်ခွင့်ယာယီတမ်းမြစ်မဲ့သမ္မတရဲ့အမိန့်ဟာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့အစီအစဉ်ဖြစ်တာကြောင့်အခြေခံဥပဒေပြဋ္ဌာန်းချက်ကိုချိုးဖောက်ရောက်နေတယ်လို့နိုင်ငံသားကျောင်းသားတွေနဲ့ Hawaii ပြည်နယ်အတွက်အရေးကြီးတဲ့ခီးသွွားလုပ်ငန်းကိုထိခိုက်စေနိုင်တယ်ဆိုပြီးတရားဆွဆူခဲ့တာပါ။လွန်ခဲ့တဲ့သတင်းတစ်ပတ်လောက်ကသမ္မတ Trump ပထမတစ်ချိန်ထုတ်ပြန်ခဲ့တဲ့အမိန့်မှာတော့ Iran, Iraq, Libya, Somalia, Sudan, Syria နဲ့ Yemen နိုင်ငံသားတွေကို American ပြည်ဝင်ခွင့်၃လဆိုင်းငံ့လိုက်တယ်လို့အမေရိကန်ဆိုရရဲ့ဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်ကိုလည်း၆လဆိုင်းငံ့ထားပါတယ်
။အမေရိကန်သားအဓိကဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြောထားတဲ့ဆောင်းပုတ်ကိုဆွဲပြီးတော့နာမည်ပေးထားတဲ့ Federal ဆိုရအတွက်အသုံးစရိတ် budget ကိုအင်ပြီတော့ကကြာတာရင်းနေကထုတ်ဖော်ပြလိုက်ပါတယ်။သမ္မတထရန့်ရဲ့တောင်းခံစာထဲမှာနိုင်ငံခြားအထောက်ပံ့ငွေတဘာဝပတ်ဝန်းကျင်ထိမ့်သိမ်းမှုဆိုင်ရာထောက်ပံ့ကြေးတွေအပါအဝင်တခြားရန်ပုံငွေတွေကိုလည်းဖြတ်တောက်ဖြစ်ဖို့တောင်းခံထားပါတယ်။ဒီဆိုပြချက်သာအတည်ဖြစ်သွားမယ်ဆိုရင်ဒီ Republican သမ္မတတက်လက်အောက်ကအမေရိကန်ပြည်ထောင်စုရဲ့မူဝါဒလမ်းစဉ်ကအရန်ကိုပြောင်းလဲသွားမှာဖြစ်ပါတယ်။ဒီအသုံးငွေ budget ကိုအော်တိုဘာလ၁ရက်နေ့မှာစမဲ့ဗန်ဒိုင်းရင်းနှစ်အတွက်အကျုံးဝင်မှာဖြစ်ပြီးတော့ကာကွယ်ရေးနယ်စပ်လုံခြုံရေးတရားဥပဒေစိုးမိုးရေးပုတ်ကလစ်ကနဲ့ပြည်သူပိုင်ကျောင်းတွေရွေးချယ်နိုင်မှုကိစ္စတွေမှာငွေပို့သုံးဖို့စီစဉ်ထားတယ်လို့ budget စီစဉ်ဌာနကပြောပါတယ်။ဒီဆိုပြချက်ဒီပြဖို့အတွက်အောက်လော်တော်ရဲ့ထောက်ခံမဲ60လိုပါတယ်။
ရောင်းအင်တာနက် website ကို2014ခုနှစ်တုန်းကပေါက်ထွင်းပြီးတန်းနဲ့ချီတဲ့လူတွေရဲ့ကိုယ်ရေးချက်လက်တွေကိုခိုးယူမှုဆွဲချက်နဲ့ရုရှားတရှုံနှူးနဲ့တန်းရရှိသူနောက်ထပ်နှူးကိုအမေရိကန်တရားရေးဌာနကဆွဲချက်တင်လိုက်ပြီးနောက်တစ်နေ့မှာပဲဥပဒေမဲ့ cyber attack မှုတွေမှာရုရှားနိုင်ငံကပတ်သက်မှုမရှိတဲ့အကြောင်းငြင်းဆန်လိုက်ပါတယ်။ရုရှားထောက်လှမ်ရေး FSB ဖွဲ့ကအပါအဝင်ရုရှားအစိုးရဖွဲ့စည်းရေးနဲ့ပတ်သက်မှုမရှိတဲ့အကြောင်းအစိုးရပြောခွင့်ပုဂ္ဂိုလ်ဒီမီထရီပက်စကော့ကသတင်းတောက်တွေကိုဒီကနေ့ပြောဆိုလိုက်တာပါ။အမေရိကန်လက်ထောက်ရှိနေချုပ်မယ်ရီမက်ကော့ကတော့ FSB အရာရှိနှုန်းနဲ့ပေါက်ထွန်းမှုမှာအကူအညီပေးခဲ့တဲ့လူနှုန်းကိုဆွဲချက်တင်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရုရှားထောက်လှမ်ရေးအရာရှိနှုန်းကဒီမီထရီဒေါကူချီဖ်နဲ့ ecosystem ဖြစ်ကြပြီးသူတို့ကအမေရိကန်ပြည်သူနဲ့တခြားနိုင်ငံတွေကကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်တဲ့ hacker တွေကိုအကာအကွယ်ပေးညွှန်ကြားခဲ့ရုံသာမကပံ့ပိုးမှုတွေနဲ့ငွေပေးခိုက်စေပြီးအချက်လက်တွေကိုစုဆောင်းခဲ့ကြောင်းအမေရိကန်လက်ထောက်ရှိနေချုပ်ကပြောဆိုခဲ့ပါတယ် hacker တွေကရုရှားနဲ့အမေရိကန်ပြည်သူကအစိုးရရာရှိရေးတွေသတင်းသမားတွေဗဏ္ဍာရေးလုပ်ငန်းတွေကဝန်ထမ်းတွေနဲ့စစ်ပတ်ဆိုင်ရာပုဂ္ဂိုလ်တွေရဲ့ကွန်ပျူတာအကောင့်တွေကိုအဓိကပြစ်မှတ်ထားဖောက်ထွင်းခဲ့တာလို့လည်းပြောဆိုခဲ့ပါတယ်
နယ်သာလန်နိုင်ငံလွှတ်တော်ရွေးကောက်ပွဲကနဦးရလဒ်တွေအရဆိုရင်ဝန်ကြီးချုပ်မာကရူဒက်ပါတီကလွှတ်တော်နေရာအများစုကရထားပါတယ်။လက်ရဆိုအမျိုးသားရေးဝါဒီဟီရက်ဝီယဒါပါတီထက်မျှော်မှန်းထားတာထက်အများကြီးပိုပြီးအသာစီရနေတာပါ။လက်တလုံးမဲအလုံးရဲ့တဝက်ကိုရည်ပြည့်တဲ့ချိန်မှာမစ္စတာရူဒ်ရဲ့လွတ်လပ်ခြင်းနဲ့ဒီမိုကရေစီပြည်သူပါတီဟာလွှတ်တော်နေရာ150မှာ32နေရာကိုရထားပြီးဖြစ်တယ်လို့ဒါဟာတခြားပါတီတွေထက်ရှေ့ကိုအများကြီးကျောင်းနေရပါ။ရွှေပြောင်းဝင်ရောက်သူတွေကိုစန့်ကျင်တဲ့မစ္စတာဗီယဒါရဲ့လွတ်လပ်ခြင်းပါတီအပါအဝင်တခြားပါတီသုံးနေရာကတော့လွတ်တော်နေရာ၁၉နေရာကိုအနိုင်ရထားပါတယ်လွတ်တော်မှာရတဲ့နေရာအလုံးတရားဝင်ရလက်ကိုတော့မတ်လ22ရက်နေ့မှာကြီးညာမှာဖြစ်ပါတယ
် I think it means in the Netherlands that people have been responsive to two messages
ဒီကဘွေရလဟာဒီမိုကရေစီရဲ့အောင်ပွဲဖြစ်ပြီးတော့ Netherlands ပြည်သူတွေအနေနဲ့လူအများကြိုက်လိုက်ပြီးတော့မမှန်မကန်မဲဆွယ်စည်းရုံးသူတွေကိုစန့်ကျင်ပြလိုက်တာပဲလို့ Netherlands ဝန်ကြီးကပြောသွားတာဖြစ်ပါတယ် Mr. Vieira ကတော့ဒီရွေးကောက်ပွဲမှာသူ့မဲအများစုမရပေမဲ့လို့လွှတ်တော်နေရာတချို့ရခဲ့တာကြောင့်ဒါဟာလုံးဝအရှုံးနှိမ့်ခဲ့တာမဟုတ်ဘူးလို့ပြောသွားပါတယ်
ဒီမိခံအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမိခံအတန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကိုညူတီကလီးယားလက်နက်မပိုင်ဆိုင်နိုင်အောင်တားဆီးဖို့နှစ်ပေါင်း20လောက်တန်တမာရေးကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရပြီးတဲ့နောက်ပုံစံသစ်နဲ့ချင်းကပ်ဖို့လိုအပ်နေပြီဆိုတာရှင်းရှင်းလင်းလင်းသိသာနေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတိုင်လာဆန်ကပြောပါရယ်အာရှခီးစဉ်အစပထမအဖြစ်ဂျပန်နိုင်ငံကိုရောက်နေတဲ့ဝန်ကြီးတယ်လာဆန်ကဒီကနေ့တိုကျိုမြို့မှာပြောကြားမှာတော့ခီးစဉ်ရည်ရွယ်ချက်ထဲမှာဂျပန်တောင်ကိုရီးယားတရုတ်နိုင်ငံတို့နဲ့အမြင်ချင်းဖလှယ်ဖို့ပါဝင်ကြောင်းလည်းပြောဆိုသွားပါရယ
် North Korea and its people need not fear the United States.or their neighbors in the region
မြောက်ကိုရီးယားနိုင်ငံနဲ့လူလူအနေနဲ့အမေရိကန်ပြည်အောင်စုကိုပဲဖြစ်ဖြစ်မြောက်ကိုရီးယားနဲ့အတူရှင်တွဲပြီးညီညွတ်ချင်းချင်းနေရင်ကြတဲ့ဒေသရင်းအင်းနီချင်းတိုင်းပြည်တွေကိုပဲဖြစ်ဖြစ်စိုးရင်ကြောက်ရွံ့နေစရာမလိုသလိုနျူကလ িয়ার နဲ့ပက်ထိန်တက်တုံစမ်းသပ်မှုတွေနဲ့ရန်စတဲ့လုပ်ရက်တွေကိုဆွလုပ်ဖို့လဲအမေရိကန်ကတိုက်တွန်းကြောင်းပြောဆိုသွားတာပါဂျပန်နဲ့တခြားမဟာမိတ်တွေကိုအမေရိကန်ရဲ့စစ်ဆွမ်းရင်နဲ့အကာအကွယ်ပေးသွားမယ်တန်နေတဲ့ဟာလဲပြောင်းလဲမှုမရှိဘူးလို့ဝန်ကြီးတယ်လာဆန်ကပြောကြားသွားပါတယ်အမေရိကန်တပ်ဖွဲ့တွေကိုလက်ခံထားပြီးမြောက်ကိုရီးယားမစ်ဆိုင်းတုံးတွေလက်လန်းမီတဲ့နေရာမှာရှိနေတဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကတော့မြောက်ကိုရီးယားပေါ်အမေရိကန်ကတန်တမာရေးစီးပွားရေးအရဖိအားပေးဖို့လိုလားနေကြတာပါ။မနေ့ပြန်မှာတော့ဝန်ကြီးတယ်လာဆန်ကတောင်ကိုရီးယားကိုခီးစက်မှာဖြစ်ပြီးဒီနောက်မှာတော့တရုတ်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပြီးတရုတ်သမ္မတရှီကျင်းပင်နဲ့လည်းတွေ့ဆုံမှုစီစဉ်ထားပါတယ်
။မလေးရှားနိုင်ငံမှာမကြခင်တော့ကကင်ဂျွန်နမ်လှုပ်ချန်တက်ပြတ်ခံရတဲ့ဖြစ်ရဖြစ်ခဲ့တာဟာအမေရိကန်နဲ့တောင်ကိုရီးယားကစီစဉ်တဲ့နိုင်ငံရေးလောက်ကတစ်ခုဖြစ်ပြီးတော့ရန်သူနိုင်ငံတွေကိုအကျိုးရှိစေမယ့်လုပ်ရဖြစ်တယ်လို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာအခြေစိုက်တဲ့မြောက်ကိုရီးယားတန်တမန်တဦးကဒီကနေ့မှပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့အဖေတူအမေကွဲအကိုဖြစ်သူကင်ဂျွန်နမ်ဟာဖေဖော်ဝါရီလ13ရက်နေ့တုန်းကမလေးရှားနိုင်ငံကွာလာလမ်ပူလေဆိပ်မှာအင်ဒိုနီးရှားနဲ့ဗီယက်နမ်အမျိုးသမီးနှစ်ဦးကအာယုံကြောတွေထိခိုက်ပျက်စီးစေတဲ့ VX အစိတ်ကိုသူ့မျက်နှာကိုတုပ်ပြီးတက်ဖြတ်တာကိုခံခဲ့ရပါတယ်။ဒီတက်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့တန်တရားရှိထားတဲ့မြောက်ကိုရီးယားနိုင်ငံသားဖန်စီဘိုးအတွက်နိုင်ငံတကာရဲတပ်ဖွဲ့ Interpol ကနိုင်ငံတကာဖန်အွန်ရန်အစင်အစစ်မတိုင်ခင်အနီအောင်ကြီးညာချက်တစ်ခုကိုထုတ်ပြန်လိုက်တဲ့အကြောင်းမလေးရှားရဲချုပ်ကဒီကနေ့စောပိုင်းမှာပြောလိုက်ပါတယ်။ကင်ဂျွန်နမ်တက်ဖြတ်ခံရတဲ့ဖြစ်ရကြောင့်တချိန်ကဆက်ဆံရေးခိုင်မာခဲ့တဲ့မြောက်ကိုရီးယားနဲ့မလေးရှားနိုင်ငံကြားတန်တမန်ဆက်ဆံရေးပြပြလာခဲ့ပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်အချံပေးကော်မရှင်ကထပ်မံတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မှာကြုံနေရတဲ့အကျတဲ့အခြေအနေတွေဟာရရှိဖြစ်ရှင်းရမှာဖြစ်ပေမဲ့လက်တလောဆောင်းနေတဲ့ကိစ္စတွေထဲမှာတော့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြေကြေပြင်းပြင်းထွက်ပေါ်နေတာကိုဖြစ်ရှင်းဖို့ပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုလူသားချင်းစာနာမှုအကူအညီပေးနေသူတွေနဲ့ဒေသတွေကိုလွတ်လွတ်လပ်လပ်တွားရောက်ခွင့်ပြုဖို့လိုအပ်တယ်လို့လည်းကြားဖြတ်အစည်းအဝေးခန်းစာဒီကနေ့ထုတ်ပြန်ကြ ရင်မှာရခိုင်ပြည်နယ်ချမ်ပေးကော်မရှင်ဥက္ကဋ္ဌကိုဖီအန်နန်ပြောကြားခဲ့တာပါလူခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေကိုအရေးယူဖို့လိုအပ်တယ်လို့အခိုင်အမာယုံကြည်ထားကြောင်းလဲကုလသမဂ္ဂတွင်ရင်မှုချုပ်ဟောင်းကကြေညာချက်မှာပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာပြည်ရဲနဲ့အော်တိုဘားလ9ရက်နေ့ကနေကြားဆောင်ကင်းစကန်တွေကိုအကြမ်းဖက်တိုက်ခိုက်တာခံခဲ့ရပြီးတဲ့နောက်နောက်ဆက်တွဲဖြစ်လူရွေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းမှုတွေနဲ့အတူပြဿနာပုံစံပြောင်းလဲလာတာကိုလက်ခံဖို့လိုအပ်ကြောင်းလဲကိုဖီအန်နန်ကတိုက်တွန်းထားပါတယ်ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့ကြားပြတ်အစီရင်ခံစာထုတ်ပြန်တယ်မို့ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံတွင်းကတက်ဆိုင်သူတွေနဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့ပြည်ပကတိကြောင့်ထွက်ပြေးတင်းရှောက်ခိုးလုံနေထိုင်ရာအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းကော်မရှင်တာဝန်ရှိသူတွေတွားရောက်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ကော်မရှင်ရဲ့အစီရင်ခံစာအပြည့်စုံကိုတော့ဒီနှစ်ကုန်လမှာထုတ်ပြန်သွားဖို့မျှော်လင့်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်
တရုတ်နိုင်ငံတွင်တောင်ကိုရီးယားစင်ကျင်စိတ်ဓာတ်တွေပိုပြင်းလာတဲ့တစ်ချိန်တည်းမှာပဲတရုတ်နဲ့ကုန်သွယ်ရေးကိုမထိခိုက်အောင်ကြိုးစားဖို့တောင်ကိုရီးယားအနေနဲ့အနေကျက်နေပါတယ်ပြီးခဲ့တဲ့လတုန်းကကိုရီးယားကျိုးဆက်မှာအမေရိကန်ရဲ့ဒုံခွင်းထုတ်စနစ်ရဲ့တစ်စိတ်တစ်ပိုင်းကိုတောင်ကိုရီးယားကချထားပြီးနောက်ပိုင်းမှာနှစ်နိုင်ငံဆက်ဆံရေးတွေတင်းမာလာခဲ့ပါတယ်ဒီလိုဒုံခွင်းထုတ်စနစ်ချတာဟာတရုတ်ကအပြင်းထန်ဆန့်ကျင်ပြီးတော့ဒီလိုမလုပ်နိုင်အောင်စီးပွားရေးဘက်ကအတားအဆီးတွေနဲ့တုံ့ပြန်နေတာလည်းဖြစ်ပါတယ်ဒီသဒုံခွင်းထုတ်စနစ်ချတာဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အနေကိုကာကွယ်ဖို့တသက်ဖဲလို့တောင်ကိုရီးယားနဲ့အမေရိကန်တို့ဘက်ကပြောပါတယ် Direct from Washington The
Voice of America The VOA ကြာသပတေးနေ့ညနေပိုင်းထိတ်တက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှတွေကိုစက်တိုက်နှာစင်ရပါတော့မယ်ရှင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလက်မှတ်ရေးဖြစ်တဲ့မူဆယ်လာရှိုးလမ်းမှာဒီကနေ့မနေ့စောပိုင်းကလက်နက်ကင်တပ်ဖွဲ့တွေကကုန်တင်ကအနည်းဆုံး6စီကိုရပ်တန့်စီပြီးငွေကြေးကောက်ယူသွားတယ်လို့ဒေသခံအာဏာပိုင်အဖွဲ့အစည်းတွေကပြောပါတယ်မူဆယ်လာရှိုးပြည်ထောင်စုလမ်းမကြီးမှာပဲပြီးခဲ့တဲ့နှစ်ရက်ကတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ရေရှည်အတွက်နေဆက်ကုန်သွယ်ရေးပေါ်ထိခိုက်လာမှာကိုကုန်သည်တွေစိုးရိမ်နေကြတာပါ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကမေးမြန်းတင်ပြထားပါတယ်ရှင်
မူဆယ်လာရှိုးပြည်ထောင်စုလမ်းမကြီးပေါ်မှာဒီလ14ရက်နေ့ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရကဒီကနေ့အထိလည်းလုံခြုံရေးအခြေအနေဟာငြိမ်သက်အေးချမ်းသာမရှိသေးပါဘူးဒီကနေ့မနက်ခင်းပိုင်းကတော့လက်နက်ကိုင်အဖွဲ့တွေကနန်းဖက်ကအနီးကကြေးရွာမှာကုန်တင်ကားတွေကိုရပ်တန့်စီပြီးငွေကြေးကောက်ယူတာတွေရှိကြောင်းနန်းဖက်ကရဲစခန်းကအရာရှိတဦးကပြောပါတယ
်ခုမုန်းကြေးရွာဆိုတာကနန်းဖက်ကပိုင်မလို့အဲ့ကြေးရွာဆိုင်မှုအနည်းငယ်ပါခင်ဗျအဲ့နေ့မှသူတို့ဟိုဆက်ကြီးကောက်တယ်လေကား6စီကိုသူကောက်သွားတယ်လို့သိရခင်ဗျာကားတစ်စီးရောရှေ့ဘေးနောက်ဘေးပြစ်ပြီးတော့ကားကိုလမ်းပေါ်မှာကန့်လန့်ခံထားတယ်သိရခင်ဗျာ CNN ရော CIA ဖွဲ့ရောလို့အဲ့လိုပေါက်ဖိတ်လို့လေသိရခင်ဗျာ
ကားအသွားလာတွေရက်တန့်ပြီးတဲ့နောက်တမ်ဘရွန်ရဲ့ရက်တက်ဖွဲ့ကတွားရောက်ရှင်းလင်းခဲ့ပေမဲ့နှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားတာတော့မရှိကြောင်းပြောပါတယ်မူဆယ်ခရိုင်အုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကလည်းလက်ရှိဖြစ်ပွားခဲ့တဲ့အခြေအနေကိုအခုလိုပြောပါတယ်
ကားရီတော့ငါးသိန်းကောက်တယ်လို့သိရတယ်ရေတက်တော့မရဘူးတော့ခီးတဲ့တွေကလည်း2000ဒီကောက်ပါလို့သိရတယ်တော့တိုက်ပွဲတော့မဖြစ်ဘူးလက်လေးလိုက်ခွဲတော့ပေါ့အဲ့မှာတို့ဂျူပီတာကားဟိုအဲ့မှာတို့ကားဘင်းဟိုဘောတန်းနဲ့ပြတ်ဖောက်ပြီးတော့မှလမ်းပိတ်ထားတာပေါ့အဲ့တော့ဝါရီလည်းပါတယ်ဖယ်ရီကားတွေလည်းပါတယ်ဆက်လက်ပိတ်ကားတွေလည်းပါတယ်အဲ့ပြတ်ဖောက်ပြီးတော့မှလမ်းနဲ့ပိတ်ထားတာပေါ့သူကြီးဖွင့်နေရင်းနေတော့သွားရှင်းတာပေါ့နော်ရှင်းနေချင်းတော့ထိတွေ့မှုတော့မရှိလို့သိရပါတယ်တော့ကိုနိုင်ကွဲလောက်ကြတော့ပွင့်ပါပ
ါတယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့၄ပုံ၃ပုံလောက်ဟာမူဆယ်လာရှိုးပြည်တော်စုလမ်းမကြီးကနေတဆင့်ပို့ဆောင်နေတာဖြစ်ပါတယ်ဒါကြောင့်ဒီလမ်းမကြီးပေါ်မှာအခုလိုအခင်းဖြစ်ပွားနေမယ်ဆိုရင်ရေရှည်မှာနယ်စပ်ကုန်သွယ်ရေးကိုထိခိုက်လာနိုင်ကြောင်းမူဆယ်မြို့တတိကုန်စီတိုင်းအတွင်းရေးမှူးဦးဆိုင်ခမောင်ကပြောပါတယ
်ရေရှည်မှာဆိုရင်တော့ထိခိုက်သွားနိုင်တော့ဗျာအများအမေလောလောဆယ်နေထားရတော့ဒီလိုမျိုးအချင်းနေသားတွေကိုရှောင်ရင်းပြုရင်းနဲ့သွားလာနေရတာပဲကုန်တယ်တွေကားသမားတွေရှင်းမှာတိုက်ပွဲရှင်းနေရဆက်ကြီးကောက်နေရဆိုရင်လည်းဒီမှာခဏရက်ဆောက်ပါရှင်းနေဆိုရင်ဆက်သွားတော့
တစ်ဆက်ထဲမှာပဲပြည်သူတွေရဲ့လူလားချက်ကိုဦးဆိုင်ခင်မောင်ကအခုလိုဆက်ပြောပါတယ
်တိုင်းနာအဖွဲ့အစည်းတွေကလည်းပြည်သူအတွက်ကိုယ်နိုင်မြေအတွက်ကိုလှုပ်တာပဲလုံခြုံရေးယူနေတဲ့တပ်မတော်အဖွဲ့အစည်းကလည်းဒါပြည်သူအတွက်အနေနဲ့လုံဆောင်ရေးအတွက်လုပ်နေတဲ့ရောင်းနေတာပဲတို့တော့အမှန်တကယ်ဒီအနိဋ္ဌာယုံတွေကိုခံစားနေရတာပြည်သူတွေလေနော
်လောလောဆယ်ကိုကန့်ဒေတာလောက်ကိုင်မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ချင်းရွှေဟော်နေဆက်ကုံသွယ်ရေးစခန်းကိုလည်းကားအဝင်ထွက်တွေနှဲပါလာပြီးတရက်ကိုကုံသွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ100,000လောက်ထိခိုက်နေကြောင်းကုံသွယ်ရေးစခန်းတာဝန်ရှိသူကပြောဆိုထားပါတယ် ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လည်းပြည်မြန်မာနယ်စပ်ကုန်သွယ်ရေးဟာလုံးဝနီးပါးရပ်ဆိုင်းခဲ့တယ်လို့တရက်ကိုအမေရိကန်ဒေါ်လာ12တန်းကနေ16တန်းအထိနစ်နာခဲ့တယ်လို့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။မော်လမြိုင်မြို့နယ်ချောင်းစုံကိုဆက်သွယ်ထားတဲ့တန်လွင်တရာချောင်းစုံကိုဗိုလ်ချုပ်အောင်စန္ဒရာလို့နာမည်မှဲ့ဖို့ပြည်သူလွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်တဲ့အပေါ်မှာမွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကြားမကျေနပ်မှုတွေတိုးပွားလာနေသလိုတမျိုးသားလုံးအတိုင်းအတာနဲ့စန္ဒဖော်ထုတ်ကန့်ကွက်သွားဖို့ပြင်ဆင်နေပါတယ်။တရာနာမည်ပေးရေးပြည်သူလွှတ်တော်အထိမဲခွဲဆုံးဖြတ်တဲ့လောက်ရဟာဒီမိုကရေစီအနိုင်ကျင့်မှုတစ်ခုလို့ခန့်စားရကြောင်းပြည်တော်စုဝန်ကြီးတဦးကအမြင်ရှိသလိုပြည်내အစိုးရဘက်ကတော့ဗိုလ်ချုပ်အောင်စန်းရဲ့တမိုင်းရာဇဝင်ကိုမတိကျလို့တွေးထိုးလှုံ့ဆော်မှုခံနေရတဲ့လောက်ရလို့လည်းပြောနေကြတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါရရှင်။
ပြည်သူ့လွှတ်တော်ကနေဗိုလ်ချုပ်အောင်စန်းသရအမည်သတ်မှတ်တဲ့ပုံမှာမွန်ပြည်သူသရလုံးကနေကန့်ကွက်ဆန္ဒဖော်ထုတ်သွားဖို့ပြင်ဆင်နေတယ်လို့အမည်ပြောင်းလဲခြင်းဆိုင်ရာမြို့သားဆန္ဒဖော်ထုတ်ရေးကော်မတီဝင်နိုင်မွန်ရာစာကအခုလိုပြောပါတယ
်ဒီ19/2019နာအဲ့ဒီရင်းနှီးမှကြတော့ဒီအမျိုးသားအသွင်နဲ့အမကျွန်တော်တို့ဆန္ဒသာဖော်ထုတ်မှဖြစ်တယ
်ဗိုလ်ချုပ်အောင်စန်းသရအမည်ပြောင်းလဲရေးအတွက်မတ်လ14ရက်နေ့ကပြည်သူ့လွှတ်တော်စရုပ်သားပုံမှန်စည်းဝေး18ရက်မြောက်နေ့မှာလွှတ်တော်ကိုယ်စားလှယ်15ဦးတို့ကနေဆွေးနွေးခဲ့ကြပြီးကန့်ကွက်သူတွေရှိနေတဲ့အတွက်မဲခွဲဆုံးဖြတ်ရမှာမဲပေးပိုင်ခွင့်ရှိသူ388ဦးနဲ့ကထောက်ခံသူ218ဦး၊ကန့်ကွက်သူ43ဦး၊ကြားနေသူ116ဦးတို့နဲ့လွှတ်တော်ကနေအတည်ပြုလိုက်တာလည်းဖြစ်ပါတယ်။တရားမြေပေးယုံလောက်နဲ့လွှတ်တော်အထိဆုံးဖြတ်တာဟာမတင့်တော်သလို NLD အမတ်များစုရှိတဲ့လွှတ်တော်တွေမဲခွဲဆုံးဖြတ်တာဟာဒီမိုကရေစီအနိုင်ကျင့်မှုတစ်ခုလို့ခံစားရကြောင်းတိုင်းဒါရေးရာပြည်ထောင်စုဝန်ကြီးနိုင်သက်လွင်ကပြောပါတယ
်။ဒီပြဿနာတိတ်တိတ်လေးကဒီလွှတ်တော်ထဲမှာရောက်စရာလည်းအကြောင်းမရှိဘူး။နော်အဲ့ဒီကရှိတဲ့ဒေသခံနဲ့ဒီအစိုးရနဲ့သူ့အတူတိတ်တော်တယ်လို့နော်ဆွေးနွေးတိုင်ပင်ပြီးတော့ညှိနှိုင်းပြီးတော့ကောင်းတဲ့တိတ်တော်တဲ့နာမည်တစ်ခုဖြစ်သွားရင်တော့ပြီးတာပါ။အခုကတော့လွတ်တော်ဒီတက်လာတဲ့ခါကျတော့လူတွေကဝေဖန်ကြတော့ဒီမိုကရေစီအနိုင်ကျင့်တယ်လို့ပါတော့အဲ့ဒီလိုဖြစ်လာတော့မကောင်းဘူ
း။မွန်လငယ်ဖိုရန်ဖွဲ့ကခေါင်းဆောင်သူဖြစ်တဲ့မင်းညာဆိုင်ရမန်ကတော့ပြည်내ဆိုးရရဲ့လုတ်ပိုင်ခွေကိုပြည်တော်စုဆိုးရကနေထိန်းချုပ်ကတ်တာထားတဲ့အချိန်လေးမျိုးလို့ရှုမြင်ကြောင်းဆိုပါတယ
်။ဒီပြည်내ရဲ့လုတ်ပိုင်ခွေတွေကကတ်တာလုတ်ထားလို့ကျွန်တော်အဲ့လိုခန်းစားရတာ
။မွန်ပြည်내ဝန်ကြီးချုပ်သောက်သားအေးဆန်ကတော့ဘူကျောင်းဆန်းသရမြေကိုကန့်ကွက်တာဟာဘူကျောင်းဆန်းရဲ့တမိုင်းရာဆွေကိုမသိရှိလို့သွေးသောလှုပ်ဆော်မှုခံရတဲ့လုတ်ရလို့ဆိုပါတယ်
။ဒီပါလို့ရံပုံဝင်ကအကုန်လုံးလုတ်တာ။ဒါနဲ့ပတ်သက်ဘူကျောင်းဆန်းနာမည်တတ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရှင်းရှင်းပြောင်းတော့ဂုဏ်ယူရမှာ။
ဝါရီနိုင်ငံရည်သမားတူဖြစ်တဲ့မိုးမျိုးရာပါတီဥက္ကဋ္ဌနိုင်ငွေသိန်းကတော့တရမ်းမီပေးတာဟာဘူကျောင်းဆန်းကိုရောင်းစားတဲ့လှုပ်ရတခုဖြစ်ပြီး NLD ဖွဲ့ချုပ်အတွင်းမှာ Federal ပြည်ထောင်စုနဲ့ပတ်သက်ပြီး policy မရှိခဲ့ဘူးလို့ပြောပါတယ
်။ဘူကေကသူစော်ထားတာ။ဘူကေကသူကပြောပါတယ် Federal ဘူကစစ်တပ်ပြည်ကပြောပါတယ် Federal ဘူကပါတယ်ပြောရှိစစ်ပဲကုန်ပါတော့ဘူကျွန်တော်ထိုက်တဲ့စကားပြတာ
။1990ရွေးကောက်ပွဲဝင်တိုင်းဒေသနိုင်ငံရည်ပါတီတွေဖြစ်တဲ့မော်မျိုးရာပါတီ၊ရခိုင်မျိုးရာဒီမိုကရေစီဖွဲ့ချုပ်၊ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်၊စုမီမျိုးရာကွန်ဂရက်စတဲ့ပါတီတွေဟာNLD ဖွဲ့ချုပ်နဲ့တစိုက်မမပူးပေါင်းလှုပ်ဆောင်လာခဲ့ပေမဲ့2015ရွေးကောက်ပွဲပြီး NLD အစိုးရဖြစ်လာပြီးနောက်ပိုင်းမှာအမည်မသူသဘောထားကွဲလွဲမှုတွေရှိလာခဲ့ပါတယ်။မော်လမြိုင်ချောင်းစုမြစ်ကူးဒရားကိုအရင်တမရဦးသိန်းစိန်အစိုးရလက်ထက်ကစတင်ခဲ့တဲ့စီမံကိန်းဖြစ်ပြီးဒရားရှိ5203ပေအကျယ်28ပေရှိ2လမ်းသွားဒရားဖြစ်တယ်လို့ကုန်ကျစရိတ်အကျတန်ပေါင်း59800ကုန်ကျခဲ့ပါတယ်။ပြီးခဲ့တဲ့ဝန်ကြီးချုပ်ဟောင်းဦးမေမေဦးလက်ထက်မှာလဲဘူကျုံအောင်စံမွေးနေ့ဖေဖော်ဝါရီလ13ရက်နေ့မှာအသက်ညွန်ကြားချက်အရတန်လွင်တရာချောင်းစုံစာဘူကျုံအောင်စံတရာမြည်ပေးဖို့စီစဉ်နေစဲမှာဒေသခံမွေးမြူတွေတန်ကတော်တွေမွန်နိုင်ငံရေးပါတီတွေကနေကန့်ကွက်ခဲ့ပါတယ်။ဝန်ကြီးချုပ်သူအနေနဲ့ပြည်သူတွေနှစ်သက်တဲ့အမြည်ပေးဖို့သဘောတူခဲ့ပြီးတာဝန်ရာထူးကနေနှုတ်ထွက်ခဲ့တာပါ။နိုင်ငံရေးလှစ်လာတုံ့သက်သူတွေအနေနဲ့ကတော့လွှတ်တော်အနေနဲ့ဥပဒေပြုရေးနဲ့တခြားကဏ္ဍတွေမှာအာရုံစိုက်လှုပ်ဆောင်ရမယ့်အစားဒေသခံတွေသဘောမတူတဲ့အမြည်ကိုမဲခွဲဆုံးဖြတ်တဲ့လှုပ်ရဟာမသင့်တော်လို့တိုင်းသားလူမျိုးတွေနဲ့ NLD အကြားသွေးကွဲစရာမြင်နေရှိလာတဲ့အတွက် NLD ရဲ့ပုံရိပ်ကိုထိခိုက်လာနိုင်တယ်လို့လည်းတုံ့သက်ဝေဖန်မှုတွေရှိနေပါတယ်။ပြည်နယ်တရားသစင်းအတွက်အမည်ပေးတဲ့ကိစ္စလေးတောင်မှဒေသခံလေးရဲ့စံသားနဲ့ညီလွှတ်တော်ကမလိုက်လွန်းနိုင်ခဲ့ရင်တိုင်းသားတွေမျှော်မှန်းနေတဲ့တန်းသူရေးနဲ့ကုပံပြတိုင်းခွင့် Federal Democracy နိုင်ငံတော်တည်ဆောက်ဖို့အတွက်မေကွန်းထုတ်စရာတွေဖြစ်နေတယ်လို့လည်းမွန်နိုင်ငံရေးသုံးသပ်သူတွေကနေပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြခဲ့တာပါရှင်။အခုလိုမော်လမြိုင်နဲ့ချောင်းဆောင်ချဆက်သွယ်ထားတဲ့မြစ်ကူးတရားကိုဗိုလ်ချုပ်အောင်စံအမည်ဂုံပြုပြီးအမည်ပေးဖို့လွှတ်တော်ကဆုံးဖြတ်ခဲ့တာကိုဒေသခံတိုင်းရင်းသားတွေရဲ့အခန့်အခန့်ဒါကိုအလေးမထားရကြတဲ့ဆိုတဲ့လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေတာဟာဒေသခံတွေကအကဲဆက်လွန်တာလားတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆာဆာမလုပ်ခဲ့တာလားဆိုတာကိုဒီသတင်းပတ်ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရဲ့အချိန်မီဆက်သွယ်နိုင်ပါတယ်ရှင်။ အရသာအစိုးရလက်ထက်မှာနိုင်ငံရေးလှုပ်ရှားမှုကြောင့်လက်ရှိဖမ်းဆီးထိန်းသိမ်းခံရသူပေါင်း300နီးပါးရှိနေပြီးပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာ90ကျော်ဖမ်းခံခဲ့ရတယ်လို့ AAPP နိုင်ငံရေးအကျဉ်းသားများအကူအညီစောင့်ရှောက်ရေးအသင်းကထုတ်ပြန်လိုက်ပါတယ်။ဖမ်းဆီးခံရသူအများစုဟာစစ်ရေးပြိပခတွေဖြစ်နေတဲ့ဒေသကတိုင်းရင်းသားတွေဖြစ်ပြီးမတရားအသင်းဆက်သွယ်မှုပုံမှန်တွေနဲ့ဖမ်းခံနေရတာပါ။အခုလိုနိုင်ငံရေးအကျဉ်းသားတွေရှိနေသေးတာပယ်ဖြတ်တဲ့ပြင်ဆင်တဲ့စီစစ်တဲ့ပုံမှန်တွေရှိနေသေးတာကြောင့်ဒီအရသာအစိုးရနဲ့လွှတ်တော်အနေနဲ့ဒါကိုအလေးထားဆွေးနွေးဆောင်ရွက်တင်တယ်လို့လည်းတိုက်တွန်းပါတယ်။မဆူမောင်ကအသေးစိတ်ပြောပြမှာပါရှင်
။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်မှာ2019ခုနှစ်ဖေဖော်ဝါရီလကုန်အထိမြန်မာနိုင်ငံတဝန်းမှာနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူပေါင်းက292ဦးအထိရှိနေပါဗျ။အဲ့ဒီထဲကမှထောင်နှံကြခံရပြီးအကျဉ်းကြခံနေရသူပေါင်းက86ဦးရှိပြီးတော့ထောင်ထဲမှာအထိန်းသိမ်းခံထားရပြီးတရားရင်ဆိုင်နေရသူပေါင်းက85ဦးအထိရှိနေတာဖြစ်ပါတယ်။122ဦးကတော့ထောင်ပြင်ပကနေတရားရင်ဆိုင်နေရတဲ့အခြေအနေဖြစ်တဲ့အကြောင်းမြန်မာနိုင်ငံတွင်းကနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းခံထားရသူတွေရဲ့နောက်ဆုံးအခြေအနေကိုနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းအတွင်းမှကိုတိတ်နိုင်ကအခုလိုပြောပြပါဗျ
။ဒီနိုင်ငံရေးလှုပ်ရှားမှုပေါ့ဒီအဲ့ဒါနဲ့ပတ်သက်ပြီးတော့ဖမ်းဆီးရလေတရားစွဲတာလေကအခုနောက်ပိုင်းမှာလည်းရော့မနေသေးတာကိုကျွန်တော်တွေ့ရတယ်။လုံသမားလေးနဲ့လက်သမားလေးကဒီအများစုဖန်စီဖြစ်ဖြစ်ခံနေရတာဖြစ်တယ်။ထူးခြားချက်အနေနဲ့ကတော့တိုင်းသားလေးပေါ့။တချင်းပြည်ထဲမှာအခုပမောထောင်မှာရှိတာပေါ့။ဟောဒီ49ဦးကအစုလိုက်ကြိုင်ဖန်စီခံရတယ်။ပြီးကြဲလား90ဦးကဆိုလို့ရှိရင်ကိတုစိတ်ရနေပြီးတော့အစုလိုက်အပြောလိုက်ဖန်စီခံရတယ်ရှိတယ
်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာတော့လူ90ကျော်ဖန်ခံခဲ့ရပြီးထူးခြားချက်အနေနဲ့ကတော့ဒီဖန်ခံခဲ့ရတဲ့90ဟာဒေသခံတိုင်းရင်းသားတွေဖြစ်ပါတယ်။သူတို့ဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့တိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်သွယ်တဲ့ဆိုပြီးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒီလိုမျိုးစီးရဲမတည်ငြိမ်မဲ့လုံခြုံရေးစိုးရိမ်ရတဲ့အနေအထားမှာတရားမဝင်အသင်းအဖွဲ့စည်းတွေနဲ့ဆက်သွယ်တဲ့ဆိုပြီးအခုလိုဖမ်းဆီးထိန်းသိမ်းခံရတဲ့အနေအထားဟာအင်မတန်မှစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်တယ်လို့လည်းကိုတိတ်နိုင်ကပြောပါတယ
်။စစ်ပူနေတဲ့ကိစ္စတွေနဲ့နောက်ဆက်သွယ်အနေနဲ့ဟိုကျွန်တော်တို့အခုအစိုးရဘက်ကလည်းဖမ်းဆီးထိန်းသိမ်းမှုတွေရှိပြီလို့ပဲတိုင်းသားလက်နက်ကိုင်အဖွဲ့လေးတိတိစစ်လေးရတယ်ဖမ်းဆီးထိန်းသိမ်းမှုတွေများလာတော့ကျွန်တော်တို့တွေ့ရတယ်။ဒါကကျွန်တော်နိုင်ငံအတွက်တော်တော်ကိုဆိုးရတဲ့အခြေအနေမျိုးနဲ့ရင်ဆိုင်လာရင်ဆိုင်နေရတဲ့အခြေအနေဖြစ်ပါတယ်။
ဒီမိုကရေစီလမ်းကြောင်းပေါ်ဆောင်နေတဲ့မြန်မာနိုင်ငံတွင်းမှာဒီမိုကရေစီနီးလမ်းမကျဥပဒေပုံမှားတွေနဲ့ဖမ်းဆီးထိန်းသိမ်းအရေးယူမှုတွေလုပ်နေတာဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုထိခိုက်စေနိုင်တဲ့အတွက်အစိုးရအနေနဲ့ရောလွှတ်တော်အနေနဲ့ပါအမြန်ဆုံးပယ်ဖျက်ပြင်ဆင်စစ်ဆေးတဲ့နယ်လို့လည်းနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကအကြံပြုပါတယ
်။နိုင်ငံရေးနဲ့ဆက်ဆက်ပတ်သက်နေတဲ့ကျွန်တော်တို့ဥပဒေတွေပေါ့အဲ့ဒါလေးကိုပြင်ဆင်ဖို့လိုပါတယ်။တချို့ပုံမှားလေးကိုပယ်ဖျက်ဖို့လိုတာဖြစ်ပါတယ်။ဒီတော်စုလွှတ်တော်ကလည်းဒီပုံမှားလေးနဲ့ပတ်သက်ပြီးဥပဒေလေးနဲ့ပတ်သက်ပြီးတော့အမြန်ဆုံးပြန်လည်စစ်ဆေးသင့်တယ်လို့ကျွန်တော်တို့မြင်ပါတယ
်။မြန်မာနိုင်ငံတွင်းမှာလက်တလောဖမ်းဆီးထိန်းသိမ်းမှုတွေတရားစွဲဆိုအရေးယူမှုတွေနဲ့အများဆုံးရင်ဆိုင်နေရတာကတော့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာရေးသားခွင့်ကိုအဟံတားဖြစ်စေတဲ့ပုံမှန်66ကားကြီးဖြစ်ပြီးလေယာဉ်မြေသိအရေးနဲ့ပတ်သက်လို့လေသမားအများစုဟာတရားစွဲဆိုခံရတယ်လို့ဖမ်းဆီးထိန်းသိမ်းခံရတဲ့အနေအထားဖြစ်ပါတယ်။ NND ဆိုရအနေနဲ့အမျိုးသားပြည်လဲတင်မြင်ရေးနဲ့တရားဥပဒေစိုးမိုးရေးကိုဦးစားပေးဆောင်ရွက်နေပေမဲ့လို့စီရေးပြိပခါတွေဖြစ်နေတဲ့တိုင်းရင်းဒေသတွေကတိုင်းရင်းသားတွေဟာမတရားဖမ်းဆီးချုံနှောင်ခံနေရတဲ့လူခွေချိုးဖောက်မှုတွေနဲ့ရင်ဆိုင်နေရတဲ့အနေအထားဟာစိုးရိမ်စရာကောင်းတာကြောင့်အစိုးရအနေနဲ့နိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်တဲ့အခြေခံဥပဒေပြင်ဆင်ရေးဦးစားပေးလှုံ့ဆော်ပြီးနိုင်ငံရေးကြောင့်ချင်းကြခံနေရသူဖမ်းဆီးထိန်းသိမ်းခံနေရသူအလုံးကိုလွှတ်ပေးဖို့ကိုလည်းနိုင်ငံရေးကျင်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ရှင်။
မဆူမွန်ပြောပြသွားတာပါရှင်။အမေရိကန်စိုးရရဲ့အတုံးကြီးရထားချက်ကိုဒီကနေ့ကြာတာပြည်နေမှာအင်ဘူရောကထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။နိုင်ငံသားရေးဝန်ကြီးဌာနနိုင်ငံတကာအကူအညီတွေနဲ့ကုလသမဂ္ဂတို့လိုနိုင်ငံတကာအဖွဲ့အစည်းတွေကိုထည့်ဝင်နေတဲ့အတုံးကြီးတွေကနေကာကွယ်ရေးအတုံးကြီးထဲကိုပို့ပြီးတော့ထည့်ဖို့သမ္မတကရှင်းရှင်းလင်းလင်းပြောထားပါတယ်။အခုလိုအတုံးကြီးဖြတ်တောက်တာကြောင့်အမေရိကန်ရဲ့တပ်တမန်ရေးပို့ပြီးထိရောက်တွက်လက်လာမယ်လို့သုံးသပ်ကြပေမဲ့လူခွေရေးလှုပ်ရှားသူတွေလွှတ်တော်အမတ်တို့အပါအဝင်တခြားသူတွေကတော့နိုင်ငံသားရေးဝန်ကြီးဌာနနဲ့နိုင်ငံတကာအထောက်အကူတွေကိုရှော့ချဖြတ်တောက်မှာကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြပါတယ်။ VOA ရဲ့နိုင်ငံသားရေးဝန်ကြီးဌာနဆိုင်ရာသတင်းတောက်စန်ဒီစိန်ပေးပို့ထားတဲ့သတင်းကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနောက်ကမ္ဘာတဝန်းကအမေရိကန်တန်ယုံတွေကနိုင်ငံသားရေးတာဝန်ရှိသူတွေနဲ့ဝန်ထမ်းတွေဟာအတုံးစီအကြီးအကျယ်ဖြတ်တောက်ပြီးနိုင်ငံတကာအထောက်အပံ့တွေတည်တည်တတ်တာရှော့ချမဲ့အရေးနဲ့ကြုံတွေ့နေရတယ်လို့ Brookings Institute က George Ingram က VOA ကိုပြောပါတယ်။
What I've heard is the cuts are likely to be in the nature
ကြားထားတာကတော့တောင်စီစီမံခံခွင့်မှုရုံးက39ရာခိုင်နှုန်းထိဖြတ်ဖို့မူလကအဆိုပြုထားတာပါဒါဟာဝန်ကြီးကပထမနေ့မှာတော့39ရာခိုင်နှုန်းမလုပ်ဖို့ပြောလို့ပြန်လျှော့လိုက်တာမှာပြန်ပြတောင်စီဖြတ်တတ်မှုက30ခိုင်နှုန်းလောက်ရှိမဲ့ပုံရပါတယ်3နှစ်ကျော်လောက်အထိအစစ်စစ်ဆောင်ရွက်သွားမှာဖြစ်ပြီးတော့ကြည့်ရတာ30ရာခိုင်နှုန်းလောက်တော့ဖြတ်ပါလိမ့်မယ်
အတုံးစီဖြတ်ထောက်တာကြောင့်ဒုက္ခသည်တွေကဘာတလွားကအခုအညီလိုအပ်နေသူတွေအပေါ်အကြီးအကျယ်ထိခိုက်စေလိမ့်မယ်လို့လူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးနေတဲ့အဖွဲ့အစည်းတွေကပြောဆိုကြပါတယ် Amnesty International အဖွဲ့ကအဒိုတီယာအီကွေးက Skype ကနေတဆင့်အခုလို့ပြောပါတယ
် Civil society organizations governments I think are all
လူလူခြေပြုဖွဲ့စည်းတွေအစိုးရတွေအားလုံးကတော့အရန်ကိုစိုးရိမ်နေကြမယ်ထင်ပါတယ်အရင်မြစ်တွေဖြတ်တော့ရုတ်သိမ်းလိုက်တာကြောင့်တွေမဟုတ်ပါဘူးအမေရိကန်ကမိတ်ဆွေအဖြစ်မရက်တီတော့တာကြောင့်တီထွင်ဖန်တီးလောက်ကင်နိုင်စွမ်းနောက်လူခွင့်ရေးစောင့်ကြည့်ဝေဝံမှုတွေပါလွတ်ဟင်းသွားမယ်အရေးစိုးရိမ်နေကြမယ်ထင်ပါတယ
်ဒါပေမဲ့တချို့သုံးသက်သူတွေကတော့အသုံးစရိတ်ဖြတ်တော့လိုက်တာကြောင့်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြီးမားတဲ့ဘျူရိုကရေစီရန်တရားကိုပိုအကျိုးဖြစ်လာစေလိမ့်မယ်လို့ဆိုကြပါတယ်တန်တမာဟောင်း James Robert ကတော့အခုလိုပြောပါတယ
် I think there's plenty of room to reorganize to make the state government really a better more efficient more effective
နိုင်ငံခြားရေးဝန်ကြီးဌာနပို့ပြီးတော့ထိရောက်ကောင်းမွန်လာအောင်နိုင်ငံရဲ့ချားမှာအမေရိကန်ပြည်သူတွေရဲ့ကိုယ်စားလှယ်အဖြစ်ပို့ပြီးတော့ထိရောက်လုပ်ငန်းလာနိုင်အောင်ပြုပြင်ရမှာဒီပုံကြီးရှိနေတယ်လို့ထင်ပါတယ်အသုံးစိတ်ဖြတ်တော့လိုက်တာကြောင့်လုပ်ပိုင်ခွင့်အာဏာကိုရှင်းလင်းလင်းသတ်မှတ်နိုင်ပြီးဘယ်နေရာတွေမှာငွေသုံးမလဲဆိုတာတွေကိုရှင်းလင်းလင်းသတ်မှတ်နိုင်မှာကြောင့်ဖြစ်ပါတယ်ပို့ပြီးတော့ကောင်းကောင်းမွန်မွန်သုံးစွဲလာနိုင်မယ်ဆိုရင်အသုံးစိတ်ဖြတ်တော့မှုကရတဲ့အကျိုးအမြတ်ဖြစ်လာမှာပ
ါအမေရိကန်ရဲ့နိုင်ငံရေးချအထောက်အပံ့တွေနဲ့တန်တမာရဲ့အသုံးစိတ်တွေအကြီးအကျယ်ဖြတ်တောက်တာကိုလွှတ်တော်ဘက်ကဒီအတိုင်းတော့ကြည့်နေမှာမဟုတ်ဘူးလို့လွှတ်တော်အကြီးတန်းဝန်ထမ်းလည်းဖြစ်တဲ့ Josh Ingram ကပြောပါတယ
် What we've seen in the last month is a bipartisan outcry
နိုင်ငံကဆက်ဆံရေးဘက်ကကြီးကြီးဖြတ်တော့တဲ့ကိစ္စကိုပြီးခဲ့တဲ့လတုန်းကထက်နဲ့အောက်လွတ်တော်နည်းစလုံးကလွတ်တော်အမတ်တွေပါတီဆွဲမထားပဲလက်မခံခဲ့ကြတာကိုကျွန်တော်တွေ့ရပါတယ်။ဒါကြောင့်ဒီနေ့မှလည်းလွတ်တော်ဘက်ကလက်တွေ့ကြကြခုခံဆောင်ရွက်သွားမယ့်ကိစ္စတချို့လည်းရှိလာပါလိမ့်မယ
်။အမေရိကန်တန်တမာရေးအသုံးစရိတ်တွေစိုးစိုးဝါးဝါဖြတ်တောက်လိုက်မယ်ဆိုရင်အစ္စလာမ်ရဲ့အစွန်ရောက် IS တွေကိုကဘာတလွားချေမှုန်းရေးမှာအခက်တွေ့မယ်လို့ Republican အထက်လွှတ်တော်အမတ် Lindsey Graham ကပြောပါတယ်
။ I want the committee to understand.
နိုင်ငံရေးဝန်ကြီးဌာနရဲ့အသုံးစရိတ်တွေကိုဖြတ်တောက်တာကိုအတည်ပြုပေးလိုက်ရင်တော့ကျွန်တော်တို့အနေနဲ့ဒီစစ်ပွဲမှာဘယ်တော့မှအနိုင်ရမှာမဟုတ်ဘူးဆိုတာကိုကော်မတီကိုနားလည်စေချင်ပါတယ်။ ISIS တို့အောင်ပွဲခံသွားနိုင်တဲ့အချက်လည်းဖြစ်ပါတယ်
။သမ္မတထရန့်ရဲ့ဘတ်ဂျက်အဆိုပြုလာပေါ်မှာတော့လာမယ့်လတွေအတွင်းလွှတ်တော်မှာအခြေအနေဆွေးနွေးရမယ့်အခြေအနေမှာရှိနေပါတယ်ရှင်
။မတင်ကီထိုက်ပြောပြခဲ့တာပါရှင်။ကျမတို့အခုအသံလွှင့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုညနေပိုင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မရှင
်အမေရိကန်ပြည်အစိုးရဝင်ရောက်လာမဲ့သူတွေကိုကန့်သတ်ဖို့ဒုတိယအကြိမ်ဖြစ်ကြိုးပမ်းခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမင်းကိုပြည်အစိုးရတရားရုံးနေုံးကယာယီဆန့်ကန့်လိုက်ပါတယ်မွတ်စလင်နိုင်ငံသားအများစုနေထိုင်ရာနိုင်ငံပေါင်း6နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်နဲ့ဒုက္ခသည်အားလုံးကိုဝင်ခွင့်ယာယီရဆိုင်မဲ့အမင်းကိုဟာဝိုင်နဲ့မေရီလန်းပြည်နယ်တွေကပြည်အစိုးရတရားရုံးတွေကတားမြစ်လိုက်တာပါနေဒါနိုင်ငံလွတ်တော်ရွေးကောက်ပွဲကနဦးရလတ်တေရဲ့ဝန်ကြီးချုပ်မက်ကရူတေရဲ့ပါတီကလွတ်တော်နေရအများစုကိုရထားပါတယ်။နှစ်တလုံးမဲအလုံးရဲ့တဝက်ကိုရေးထွက်ပြီးတဲ့အချိန်မှာတော့ဝန်ကြီးချုပ်ရဲ့လွတ်လပ်ခြင်းနဲ့ဒီမိုကရေစီပြည်သူ့ပါတီကလွတ်တော်နေရ150နဲ့32နေရကိုရထားပြီးကျန်ပါတီတွေရဲ့ရှေ့ကိုတာစီရထားပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার လက်နဲ့မပိုင်ဆိုင်နိုင်အောင်တာစီကိုနှစ်ပေါင်း20လောက်တန်တမာရေးကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ပုံစံသစ်နဲ့ချင်းကပ်ဖို့လိုအပ်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။အာရှခီးစဉ်ထမအဖြစ်နဲ့ဂျပန်နိုင်ငံကိုရောက်နေတဲ့ဝန်ကြီးတလာဆန်ဟာဒီနေ့တိုကျိုမြို့မှာရောက်ရှိနေပြီးမနက်ပိုင်းမှာတော့တောင်ကိုရီးယားကိုခီးဆက်မှာဖြစ်ပါတယ်။ဒီနောက်မှာတော့တရုတ်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပြီးတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံမှုလည်းစီစဉ်ထားပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်တွင်းကလူခွေရေးချိုးဖောက်မှုဆက်ဆွဲချက်တွေနဲ့ပတ်သက်လို့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုံဆောင်မှုကုလသမဂ္ဂအတွင်းမှုချုပ်ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်အချံပေးကော်မရှင်ကထပ်မံတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မှာကြုံနေရတဲ့အချက်တဲတွေကိုရရှိဖြစ်ရှင်းသွားမှာဖြစ်ပေမဲ့လက်တလောဆောင်နိုင်တဲ့ထဲမှာတော့လူခွေရေးချိုးဖောက်မှုဆက်ဆွဲချက်တွေရေရေပြင်းပြင်းထွက်ပေါ်နေတာကိုဖြစ်ရှင်းမှုဖြစ်တယ်လို့ပြောဆိုခဲ့တာပါ။
ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကျညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာကြာရင်ပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.